ိုင်းနိုင်ငံလိတ်ကျွန်းလူတက်မှုနဲ့မြန်မာရွှေ့ပြောင်းအလုပ်သမားအုပ်ကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်းနဲ့ပြည်ပနိုင်ငံတချို့မှာပါကန့်ကွက်ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ပရယုတ်ချောချန်ကတော့အခုလိုဆန္ဒပြပြီးဖိအားပေးတောင်းဆိုတာတွေကိုလိုက်လျောပေးလို့မရဘူးလို့ပြောဆိုလိုက်ပါတယ်ဒါပေမဲ့မြန်မာအစိုးရဘက်ကအမှုကိုပြန်လည်စစ်ဆေးပေးဖို့ပန်ကြားထားတဲ့အပေါ်မှာတော့ထိုင်းနိုင်ငံရဲ့တရားစီရင်စနစ်အရဥပဒေလမ်းကြောင်းကနေအထက်တရားရုံးမှာယူခံဝင်နိုင်တယ်လို့ဒီကနေ့မနေ့သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့ပါတယ်။ထိုင်းခြေဆိုင်သတင်းတောက်မိုင်အေးမာကအပြည့်စုံကိုတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံရဲ့ကောဆမွေတရားရုံးကနေလက်ကျောလူတမ်းမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတည်တံ့ချမှတ်ခဲ့တာကြောင့်မြန်မာနိုင်ငံတဝန်းလုံးမှာရောအင်းဒီဂျင်နိုင်ငံတချို့မှာပါဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းဒီအမှုကိုပြန်လည်သုံးသပ်စစ်ဆေးပေးဖို့တောင်းဆိုနေတာပါဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကထိုင်းနိုင်ငံရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေးကိုအခုလိုပြောသွားပါတယ်သူအထက်ကပြောဆိုသွားတဲ့အချက်တွေကတော့မြန်မာအစိုးရဘက်ကနေတရားစီရင်နဲ့ပတ်သက်လို့ပြန်လည်စီစစ်ပေးဖို့ကြားနာပေးဖို့တောင်းဆိုတာမျိုးတွေကိုလက်ခံပါတယ်။တရားဥပဒေကြောင်းအရအထက်တရားရုံးတွေမှာဒီအမှုကိုအယူခံဝင်ပြီးတော့တိုက်နိုင်ပါတယ်။ဒါပေမဲ့အခုလိုမျိုးဖိအားပေးဆန္ဒပြမှုတွေကြောင့်ဂွင်းလုံးကျွတ်လွတ်ပေးဖို့အစိုးရတရက်ကိုတောင်းဆိုတာမျိုးကိုတော့လိုက်ရောလို့မရသလိုဘယ်နိုင်ငံမှမှဒါမျိုးလုပ်ပေးမှာမဟုတ်ပါဘူးဆိုပြီးဖြေကြားသွားခဲ့တာပါ။လေကျွလူတမှုကိစ္စနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးအတွက်အထက်တရားရုံးအစ်စ်နှစ်စင့်ကိုတက်ပြီးဥပဒေကြောင်းအရလှုပ်ဆောင်သွားဖို့ရှိနေတယ်ဆိုပြီးလေကျွမှုနဲ့ပတ်သက်လို့ချင်းရှားတဲ့ရှေ့နေ၁၂ဦးလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှေ့နေများကောင်စီကလည်းပြောဆိုထားတာပါဒီကနေ့မှာတော့နကွန်စီသမရအချင်းထောင်ကိုထိုင်းရှေ့နေများကောင်စီကရှေ့နေတွေနဲ့လေကျွအရေးလှုပ်ဆောင်နေသူတွေကမြန်မာလူငယ်နှစ်ဦးကိုမိသားစုဝင်တွေနဲ့အတူထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ပါတယ်သူတို့တွေဟာအချင်းထောင်ထဲမှာနှွေးထွေးတဲ့ဆက်ဆံမှုတွေရရှိတယ်ဆိုပြီးလူငယ်နှစ်ဦးကပြောဆိုခဲ့တယ်ဆိုပြီးတွားရောက်တွေ့ဆုံအားပေးခဲ့သူတွေကဆိုပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလကထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှ်ကဘာလက်ခီးသွားနှစ်ဦးအသက်ခံရပြီးတဲ့နောက်တရင်နှစ်ပတ်ခန့်အကြာမှာတော့လိပ်ကျွန်းပေါ်ကစားတောက်ဆိုင်တစ်ခုမှာအလုလုကင်နေတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့အမှုကိုအထက်တရားရုံးတွေမှာအယူခံဆက်တက်ပြီးသူတို့လွတ်မြောက်ရေးအတွက်ဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့ထိုင်းနိုင်ငံမှာတော့2009ခုနှစ်ကစပြီးတေးရန်6ခံရသူအားလုံးကိုတေးရန်ပေးတာမျိုးတွေတော့မရှိတော့ပါဘူးရှင်